မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြား9လတာကာလအတွင်းမှာတိုက်ပွဲပေါင်းရာနဲ့ချီဖြစ်ပွားခဲ့ပြီးတော့ထိခိုက်သေးဆုံးမှုပေါင်းကဒါဇင်နဲ့စီရှိခဲ့ကြောင်းနှစ်ဖက်စလုံးကပြောဆိုလိုက်ကြပါတယ်။တိုက်ပွဲဖြစ်ပွားမှုနဲ့ထိခိုက်မှုအရေးအတွက်အပေါ်ကွဲလွဲမှုတွေရှိနေပေမဲ့အရက်သားတွေအပါအဝင်ထိခိုက်သေးဆုံးမှုတွေကြုံနေရတဲ့အပေါ်မှာစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။သတင်းပြေဆောင်ကတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်တွင်တပ်မတော်နှင့်ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားဒီနှစ်ပိုင်း9လသာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲအချိန်ထိခိုက်မှုအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးကနေစီရင်ထုတ်ပြန်လိုက်တာပါတပ်မတော်ကနေပြည့်စုံထားတဲ့စီရင်ကိုနိုင်ငံတော်တိုင်ပင်ရုံးကနေထုတ်ပြန်တာဖြစ်ပြီးတိုက်ပွဲဖြစ်စဉ်အရေအတွက်ကိုတော့တပ်မတော်သတင်းမှထုတ်ပြန်ရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကအခုလိုပြောပါဗျာတိုင
်ပင်ခံရုံးကသတင်းရရှိနေပွဲလောက်တဲ့အခါမှာတော့ကျွန်တော်ပြောသွားတာရှိပါရဲ့ခင်ဗျာကျွန်တော်တို့ဖြစ်ခဲ့တဲ့အချက်တွေနဲ့တော့ပါတယ်ဟာလို့ရှိပါတယ်သူ့ပေါင်းကျွန်တော်ချီးကျွေးမှု206ချီးပွားခဲ့ပါတယ်မိုက်ကောင်မှာစက်ခိုက်တယ်ပေါ်ထုတ်ရရှိရတယ်ကတော့အားလုံးပေါင်း20ချီးပါတယ်ဒီဘက်ကပြန်လို့တော့ကျွန်တော်အလောင်းရတာကတော့80ခုရှိပါတယ်ခင်ဗျာဒီဖာစီရမရ48ရောက်ရှိပါတယ်ကျွန်တော်ဘက်ကပြန်လို့စီးရင်တော့ကျွန်တော်ထောက်ပြမပေးတော့ဘူ
းနိုင်ငံတော်တိုင်ပင်ခံရုံးကနေထုတ်ပြန်တဲ့စီးရင်ရရဲတပ်ဖွဲ့ဝင်ဘက်ကကြာဆုံး32ဦးထိခိုက်တန်ရာရ32ဦးအယက်သား20ဦးတေဆုံးပြီး43ဦးတန်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပေမဲ့သမရဘက်ကထိခိုက်မှုကိုထုတ်ပြန်ချက်ထဲမှာမထည့်ထားသလိုသမရဘက်ကလည်းပြောဆိုခြင်းမရှိခဲ့ပါဘူးနှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲရေအတွက်ဟာသမရဘက်ကထုတ်ပြန်တဲ့စီးရင်ထက်များပြားနေပြီးသမရဘက်ကထိခိုက်မှုပုံပုံများပြားတယ်လို့ရခိုင်တပ်တော်ပြောခွေရခိုင်တုခကအခုလိုပြောပါတယ
်။ရပိုင်းရတဲ့ညလာပိုင်းသူတို့အများကြီးပေါ့ညသူတို့ဆက်ကကျွန်တော်ထင်ပါတယ်။ဆမ်းမန်းကြီးကတော့အမေဇုန်1500အထက်လိုက်တဲ့ကြီးတယ်။နေလအထက်မှာကျားစုံမောကသူတို့နေရာကျော300မီတာတော့ရှိတယ်ဆိုပြီးတိုက်ပွဲကြီးတိုက်ပွဲကြီးအကုန်လုံးက400ကျော်ပြီ
းမနေ့ကလည်းကြောက်တော်မြို့နယ်ဘက်မှာသမတော်နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သမတော်သတင်းမှထုတ်ပြန်ရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ဒီဒုတိယကံမှာဖြစ်တာလည်းရှိတယ်။ဒီရင်ကျွန်တော်တို့တောက်တော်ရမြောက်ခက်မှာပေါ့။အများပိုင်းတိုက်ပွဲဖြစ်တာဖြစ်စီပါ။အဲဒီတိုက်ပွဲကဒီတက်တာကျွန်တော်အောင်းလောင်းရတယ်။ RPG တလက်ရတယ်။ဒီရင်ဒီနည်းနဲ့လောင်းရတယ်။ကျွန်တော်ဘက်ကလည်းစစ်ပြီးတော့ခံရတာ
။မနေ့ကကြောက်တော်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လဲခိုင်တုခကပြောပါတယ်။တမတော်နဲ့ရခိုင်အေအေဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်အယက်သားတွေထိခိုက်မှုတွေရှိနေတယ်လို့တဖက်မှာလည်းအေအေနဲ့ပတ်သက်နေတယ်ဆိုပြီးတမတော်ဘက်ကဖမ်းဆီးရေးယူမှုတွေလည်းပုံမှုများပြားလာနေပါတယ်။ပြည်ကြက်မလကုံတုံးကမြောက်ဦးမြို့နယ်အောက်တကန်ကြေးရွာမှာပြစ်ကမှုဖြစ်ပွားခဲ့ပြီးရွာသားနှုတ်ဦးသိဆုံးခဲ့တယ်လို့တမတော်ဘက်ကနေရွာသားတွေကိုဖမ်းဆီးရေးယူထားပါတယ်။ဖမ်းဆီးခံစားရတဲ့ရွာသား9ဦးဟာလက်ရှိစစ်သွေးအမှတ်သိရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားပြီးအကြမ်းဖက်မှုဥပဒေပုံမှန်50စာမျဉ်းဆွဲနဲ့အမှုဖွင့်ထားပါတယ်။ဖမ်းဆီးချုပ်နှောင်ခံစားရတဲ့သူ9ဦးထဲမှာကြမ်းမာရေးချင်နေဆိုးရွားတဲ့သူတွေလည်းရှိနေတယ်လို့မနေ့ကစစ်သွေးရဲစခန်းမှာတွားရောက်ကြည့်ရှုခဲ့တဲ့အောက်တကန်ကြေးရွာသားတွေကပြောပါတယ်။
မနေ့ကတော့တတိယစကားမှာတော့တေးခွန်းတို့ရခဲ့ပါတယ်ဒါပေမဲ့ဒီုံချင်းရဲ့တွေကိုကျွန်တော်တို့မသိရပါဘူးကျွန်တော်တို့အမေအိမ်လည်းမသိရပါဘူးဖားတော်တို့ကတော့လက်ဆက်ခံရတော့ရှိပါတယ်တနပုံနေနဲ့ရေးပြီးတော့ကျိုးနောက်ကျိုးရှိပြီးတော့ခေါ်တော့ဟောရေးစကားရောက်တော့အရေးခံရတာလေနေနေပေါ်ရှိလို့ပြောပါတယ်အချင်းကားတွေကဒီဓာတ်မှန်တောင်2ယောက်3ယောက်လောက်ရေးရမယ်နေတိုင်းမျိုးရှိတယ်လို့ပြောပါတယ်ကြာမရင်မကောင်းတဲ့သူလေးတရောင်းနေရောက်ရှိပါတယ်မှာ
အဖမ်းခံထားရတဲ့အောက်တကန်သား9ဦးဟာအေအေဖွဲ့နဲ့ပတ်သက်သူမဟုတ်လို့အများဆုံးလှုပ်ပေးဖို့ကိုလည်းပြောဆိုခဲ့ပါတယ်ပြိကတဲ့အင်္ဂါနေ့ကလည်းကြောက်တော်မြို့နယ်မင်းသားတောင်ကြေးရွာအုတ်ချုပ်ရည်မှုနဲ့ရွာသားတို့ကလည်းတမတော်ဘက်ကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးထိန်းသိမ်းထားပါတယ်။ရခိုင်ပြည်နယ်မှာတမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကာလတွင်အယက်သားတွေထိခိုက်မှုအခြေအနေနဲ့ပတ်သက်လို့ရခိုင်မျိုးရပါတီ AMP ကလိမ့်လာသွေးရှိထားတဲ့အစီရင်ခံစာတစ်စောင်ကိုမနေ့ညကထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်တဲ့အစီရင်ခံစာမှာတမတော်ကနေလေးလသာလှုပ်ဆောင်ခဲ့တဲ့စစ်စင်ရေးကြောင်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုတန်ရရရှိမှုတန်တရားနဲ့ဖန်ဆီးချုံနာမှုနဲ့နေရဆုကမှုတွေဟာအလွန်ဆိုးရင်ပွေရာဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိတိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်မြို့နယ်ချောင်းမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်မှာစစ်ရှောင်းဥယျာဉ်3,300ကျော်ရှိနေတယ်လို့အစိုးရဘက်ကထုတ်ပြန်ထားတယ်လို့ရခိုင်ရပ်ဖက်လူမှုအဖွဲ့အစည်းတွေကလည်းကောက်ယူထားတဲ့စည်ရင်းရ4,000ကျော်ရှိနေတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။